င်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇွန်လ25ရက်အင်္ဂါနေ့ညနေခင်း 6:00 ခွဲနဲ့ 9:00 အစီအစဉ်တွေကိုလိုင်းဒိုမီတာ7925တို့ကနေကြားရထုတ်လွှင့်နေပါပြီ။ကျွန်မနန်းလာပါဒီကနေ့ညနေခင်းအစီအစဉ်တော်ဝင်ရုပ်သိဆက်တော်မှာပါ
။ကျွန်မအီတန်စမာဒီနေ့နေ့အတွက်သတင်းတွေကိုတော့ကိုရင်းမင်းထက်တူတင်ဆက်ပေးတော်မှာပါ။အီရန်ပေါ်အမေရိကန်ထရမ်ပ်အစိုးရရဲ့တံခတ်ပိတ်ဆို့မှုတွေကိုအီရန်ကအပြင်းထန်ဝေဖန်လိုက်ပါတယ်။ဂျော်ဂျီယာမှာပြည်ပြောင်းလဲလှုပ်ဖို့ပါဝင်ဂျော်ဂျီယာပြည်ထောင်စုဝန်ကြီးယာရီကလည်းနှုတ်ထွက်ရေးဆန္ဒပြပွဲဆက်ပြီးတော့ဖြစ်ပွားနေပါတယ်။ရခိုင်နယ်ချင်းပြည်နယ်ကဖလစ်ဖလပ်ဖြစ်တဲ့နေရာတွေမှာမိုဘိုင်းဖုန်းအင်တာနက်သုံးဝန်ကိုမြန်မာအစိုးရကဖျက်တောက်လိုက်တာနဲ့ပတ်သက်ပြီးတော့ပြည်သူ့အကလူခွင့်ထူးကိုယ်စားလှယ်ကလည်းဝေဖန်ပြောဆိုလိုက်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုနားဆင်ကြဖို့ရှိပါတယ်ရှင်
။ကောင်းပါပြီရှင်။ချင်းပြည်နယ်ထက်ကစာတင်ကျောင်းတရားကျော်မှသင်ကြားတဲ့ဆရာဆရာမတွေမရှိတဲ့အတွက်နေ့စာလှပေးကျောင်းဆရာဆရာမတွေခံထားလိုက်ရတဲ့သတင်းမှကြားဖို့ရှိတာကတော့
ကျွန်တော်အဲ့လိုမျိုးစီကိုဆက်သွားနိုင်တယ်ကျွန်တော်တကူရရကိုအောက်ဆက်ရတန်းလုံးကြားချင်းစစ်စစ်မှတာပို့တော့ဆိုးသွားနိုင်တယ
်ပလက်ဝမျိုးကဒေတာခန်ကုညေးကော်မရှင်ဥက္ကဋ္ဌဦးဝေတန်းပြောတော်တာပါပြည်စုံကတော့မကြခင်ကြားမှာပါကြအပြင်ရခိုင်နဲ့နှက်ကန်အဖွဲ့အေးနဲ့ပတ်သက်သူတွေဆိုပြီးမသိငါလို့ဖန်စီစစ်ဆေးတဲ့အခါမှာသိဆုံးမှုတွေရှိနေတဲ့တဲ့ထိုင်းနဲ့မလေးရှားနဲ့ဇမ္မာတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသား20ထက်မနည်းကိုထိုင်းတာဝန်ရှိသူတွေဖမ်းမိတဲ့တဲ့နဲ့နိုင်ငံတကာတဲ့ဆောင်မတစ်ပုဒ်ကိုလည်းနောက်ပိုင်းမှာကြားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးရထိတ်တန့်ရောက်တဲ့တွေကိုမအီတန်စင်နဲ့ကိုရဲမင်းထွန်းတို့ကပြောပြပေးပါဦ
းအီရန်ဘာသာရေးခေါင်းဆောင်နဲ့တခြားထိတ်တန့်တာဝန်ရှိသူတွေကိုပြစ်မှတ်ထားပြီးတော့ချမှတ်လိုက်တဲ့အမေရိကန်သမ္မတထရမ့်အစိုးရရဲ့တိုင်းခံပိတ်ဆို့မှုတွေကိုအီရန်ကအင်္ဂါနေ့တုန်းကအပြင်းထန်ဝေဖန်လိုက်ပါတယ်။ထရမ့်ရဲ့လုပ်ရဟာအီရန်နဲ့အမေရိကန်ကြားတပ်တမန်ရေးအပြီးတိုင်ပြစ်ပင်လိုက်ပြီးဆိုတဲ့သဘောဆောင်နဲ့ဆိုပြီးတော့အီရန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကအီရန်အစိုးရရဲ့ဦးမြင့်တန်ကြားကနေတင်ပြဆိုလိုက်ပါတယ်။ဒါပေမဲ့အီရန်နဲ့ဆီးရီးယားအရေးအဓိကထားပြီးတော့ဆွေးနွေးဖို့အတွက်အစ္စရေးမှာအစည်းအဝေးတက်နေတဲ့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘိုလ်တန်ကတော့အီရန်နဲ့စကားပြောဆိုဖို့လိုလားနေစေဖြစ်တဲ့ဆိုပြီးပြောဆိုထားပါတယ်။အီရန်ရဲ့နျူကလ িয়ার လက်နက်အစည်းအဝေးပယ်ထိန်တိုက်မစ်ဆိုင်းဒုံးပြစ်လွတ်တဲ့စနစ်တွေနိုင်ငံတကာကျန်းဖက်မှုတွေကိုထောက်ပံ့ပေးနေမှုတွေကိုဖျက်သိမ်းဖို့နဲ့ကမ္ဘာတဝန်းအီရန်ရဲ့တခြားဆိုးရွားတဲ့အပြုအမူတွေကိုလုံးဝရပ်ဖို့အရေးအီရန်နဲ့အမှန်တကယ်ညီနိုင်မှုတွေလုပ်ဖို့တမန်ထောက်မှာတကားဖွင့်ပြီးကြိုဆိုခဲ့တာဖြစ်ပြီးတော့အီရန်ကဒီလိုဖွင့်ထားတဲ့တကားကနေဝင်လာရုံပါပဲဆိုပြီးတော့ဘိုတန်ကပြောဆိုသွားတာပါ။အီရန်ဘာသာရေးခေါင်းဆောင်အာယာတိုလာအလီခါမာနီနဲ့သူနဲ့ဆက်ဆက်နေသူတွေကိုအဓိကပြစ်မှတ်ထားတဲ့အီရန်ပေါ်ဗန္ဒာရေးအရာတန်ခတ်ပိတ်ဆို့မှုအစ်စ်ကိုတင်းလာနေမှာထရမ့်ကချမှတ်ခဲ့တာဖြစ်ပါတယ်။အီရန်နေနဲ့နျူကလ িয়ার လက်နက်တွေမတိဆောက်နိုင်အောင်နဲ့လက်နက်ကိုင်အဖွဲ့တွေကိုထောက်ပံ့မပေးနိုင်အောင်အခုလိုတန်ခတ်ပိတ်ဆို့မှုအစ်စ်တွေချမှတ်ရခြင်းဖြစ်တယ်ဆိုပြီးတော့ထရမ့်ကပြောပါတယ်။
နောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်စီကိုသူပေးပို့ခဲ့တဲ့စာဟာဒီလအတွင်းသူလက်ခံရရှိခဲ့တဲ့မွေးနေ့ဆုတောင်းလွှာကိုရင်းရင်းနှီးနှီးပြန်လည်တုတ်ပြန်ရေးသားထားတဲ့စာဖြစ်တယ်လို့ American သမ္မတ Donald Trump ကပြောပါတယ်။ American သမ္မတ Trump ဟာဇွန်လ17ရက်နေ့မှာအသက်83နှစ်ပြည့်ခဲ့တာပါ။ဒီလိုစာအသွားလာတဲ့ရှိတဲ့နဲ့ပတ်သက်ပြီးအင်ဖြူတော်ပြောခွင့်ရ Sarah Sanders ကလည်း American နဲ့မြောက်ကိုရီးယားကောင်ဆောင်နှစ်ဦးကြားစာချင်းဆက်သွယ်ပြီးထိတွေ့မှုတွေရှိနေခဲ့တယ်လို့ပြောခဲ့ပါတယ်။ဒီသတင်းတွေဟာ American နိုင်ငံသားဝန်ကြီး Mike Pompeo ကထရမ့်အစိုးရအနေနဲ့မြောက်ကိုရီးယားနဲ့ဆွေးနွေးပွဲတွေပြန်ဆပို့ပြင်ဆင်နေတယ်လို့ပြောကြပြီးထပ်ပေါ်လာတာပါ။နိုင်ငံရေးဝန်ကြီးပုံပီယိုကတကယ်လို့မြောက်ကိုရီးယားနိုင်ငံဘက်ကနျူကလ িয়ার ကင်းစင်ရေးကိစ္စကိုဆွေးနွေးဖို့ဆန္ဒရှိမယ်ဆိုရင်အချိန်တိုအတွင်းမှာပဲဆွေးနွေးပွဲတွေပြန်လည်စတင်နိုင်လိမ့်မယ်လို့လည်းပြောခဲ့ပါတယ်။ဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာပြုလုပ်ခဲ့တဲ့ထရမ့်နဲ့ကင်တို့ရဲ့ဒုတိယကြိမ်ထိပ်သီးအစည်းအဝေးမောင်ဝင်ဖြစ်ခဲ့ပြီးတဲ့နောက်နိုင်ငံခြားစည်းဝေးတွေဆွေးနွေးပွဲတွေရပ်တန့်နေကြတာဖြစ်ပါတယ်။ American သမ္မတထရမ့်ဟာဒီပတ်ထဲမှာဗုဒ္ဓဦးနေမှာအာရှဒေသကိုခြေထွက်ဖို့ရှိပြီးတောင်ကိုရီးယားနိုင်ငံကိုလည်းတွားရောက်ဖို့ရှိပါတယ်ခင်ဗျာ
။ဂျော်ဂျီယာနိုင်ငံမှာပြည်ပြင်ပြောင်းလဲမှုတွေလှုပ်ရင်းအချိန်ဆော့ပြီးတော့ကျင်းပတဲ့ရွေးကောက်ပွဲပြုလုပ်ရင်းနဲ့ဂျော်ဂျီယာပြည်ထောင်စုဝန်ကြီးယာလူကနေနှုတ်ထွက်ရေးဂျော်ဂျီယာအစိုးရကိုဆက်လက်ဖိအားပေးမယ်အကြောင်းဂျော်ဂျီယာနိုင်ငံမျိုးတော်ကဆန္ဒပြသူတွေကပြောဆိုနေကြပါတယ်။ဆန္ဒပြပွဲစခဲ့တာ9ရက်ကြာတဲ့တင်းလာနေမှာတော့ဂျော်ဂျီယာမျိုးတော်တီဘလီစီမှာဆန္ဒပြသူတွေကနိုင်ငံတော်အလံတွေဝှက်ရမ်းပြီးတော့ခရီးတွေမှုတ်ခဲ့ကြပါတယ်။ဂျော်ဂျီယာကိုအုပ်ချုပ်နေတဲ့ Georgian Dream Party ကနိုင်ငံရေးပြည်ပြင်ပြောင်းလဲမှုကြီးလှုပ်ဆောင်မယ်လို့တင်းလာနေတော့ကကြေညာခဲ့ပေမဲ့လည်းဆန္ဒပြသူတွေရဲ့တောင်းဆိုချက်တွေကမဖြည့်ဆည်းနိုင်တဲ့အတွက်ဆန္ဒပြသူတွေကပုံဝင်မကြဖြစ်နေကြပါလိမ့်။ဂျော်ဂျီယာလွှတ်တော်အတွင်းမှာရုရှားလွှတ်တော်အမတ်မင်ကွန်းပြောကြားခဲ့တာကိုမကျေနပ်တဲ့ဆန္ဒပြသူတွေနဲ့ရဲတွေကြားမှာကြာတာပင်ညပိုင်းတော့အထူးကြုံဖြစ်ခဲ့ပြီးတော့ပါလီမန်နဲ့အတင်းဝင်မှုစ조사သူတွေကိုရဲတွေကရာဘာကြီးတွေမြေရိုးပုံးတွေတုံးပြီးတော့လူစုခွဲခဲ့ပါလိမ့်။အထူးကြုံအတွင်းမှာတော့လူ240ဒဏ်ရာရပြီးတော့ဆန္ဒပြသူ300ကျော်ကိုလည်းအဖမ်းခံခဲ့ရပါလိမ့်။
American nange nga jamma yi sao shamu pe de thana ri anine seku taw mu pe kin kong cha ma si saka go luna ri go chu ti ati pe pyo cha bo twe tamara main ti yak go American tamara Donald Trump tin la ni ka lat ma yi thu ga ba de di lou saung che ha American nange ye jamma yi sao shamu sne twe yi atwe zi takka takka mu ne nyat taw mu ri go myin tin pe ma phit chaung ne naw song ti ni ma seku taw mu kong cha si ti ko shot cha nai ma phit chaung tamara Trump ga pyo ba de See Amagan community rega Luna de Dwe Piame Conjazi Bie, Luna Rega Pu Song Piame Conjazi Digole T Bivo, Tamra Mema Powangabare, Tamrai Amingo account Bobo, Senior Sigan with Yidaya Lungan Singa, Show Twikera Rija, Luna Rinine, Pyongle Didida Miyabone, Didaga Seo Siganima, Sigudazi Jasinari Dishibuaga, Nichibi Janima de Kamia.
ဖြစ်ခဲ့တဲ့စနေနေ့ကကမ္ဘောဒီးယားနိုင်ငံမှာဆောက်လက်စားအဆောက်အအုံပြုကြခဲ့ကြအောင်အနည်းဆုံးလုံတမ27ဦးတည်ဆုံးခဲ့ပြီးတစ်ဆက်6ဦးတန်းရခဲ့တဲ့ဖြစ်ရတဲ့ဆက်တွေပြီးတယောက်နိုင်ငံသားလေးဦးကိုကမ္ဘောဒီးယားတရားဝင်ကြီးဌာနတို့ကိုရှင်းလင်းချက်ပေးဖို့မိလအတွင်းတောင်းဆိုခဲ့ပြပါတယ်။ဒါပေမဲ့ဒီဆွဲဖက်မှုတွေနဲ့ချိုးဖောက်ဝင်ရောက်မှုရှိတာရှိလာရင်လူထုကိုအသ
ဖနမ်မြို့မှာရှိတဲ့တရုတ်တိုင်အောင်ရဲ့တနင်္လာနေ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့ဒီဖြစ်ရတဲ့ပတ်သက်လို့ကမ္ဘောဒီးယားအာဏာပိုင်တွေရဲ့ဥပဒေနဲ့အညီလှုပ်ဆောင်ချက်တွေကိုထောက်ခံသွားမယ်လို့ဖော်ပြထားပါတယ်။ကမ္ဘောဒီးယားနိုင်ငံဆီယာနုဘဲကန်ဂျင်မြို့ဟာတရုတ်ကငွေကြေးထောက်ပံ့ခဲ့တဲ့ကက်ဆီနိုလောင်းကစား၊ဟိုတယ်တွေကြောင့်လက်လော့စီပင်လာတဲ့မြို့လည်းဖြစ်ပါတ
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တင်တွေကိုမအီတန့်စင်နဲ့ကိုရဲမင်းထွန်းတို့ကကြီးညာပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုတင်ပြသွားပါမယ်ချင်းပြည်နယ်ပလဲဝမြို့နယ်ထက်ကကျောင်းဆရာလိုအပ်ချက်ရှိနေတဲ့ကျောင်းမောင်တရားကျော်မှာနေ့စာလှပေးဆရာတွေကိုပြည်နယ်အစိုးရအစီအစဉ်နဲ့ခန်းထားလိုက်ပြီးဖြစ်ပါတယ်။ဆရာလိုအပ်ချက်တွေအရေးပေါ်ဖြေရှင်းလိုက်တာဖြစ်ပေမဲ့လို့ဆရာတွေကိုလုံလောက်တဲ့လေ့ကျင့်သင်ကြားပေးမှုတွေလိုနေသေးတယ်လို့ပညာရေးအတိုင်းဝိုင်းကအကြံပြုထားပါတယ်။ဒီအကြောင်းပြည်စုံကိုတော့ကိုဇော်ထက်ကမေးမြန်းသတင်းပေးပို့ထားပါတယ်။
အခု2019ပညာသင်နှစ်ချင်းပြည်နယ်ပလဲဝမြို့နယ်တဲကမူလာတန်းအလယ်တန်းကျောင်း100ကျော်လောက်မှာသင်ကြားပေးမဲ့ဆရာမရှိလို့နေစားလာပြီးစနစ်နဲ့သင်ကြားမဲ့ဆရာအယောက်360ကိုပြည်နယ်အစိုးရကရေးပေါ်ခန့်ထားလိုက်ပါတယ်။ NLD အစိုးရလက်ထက်3နှစ်သက်တမ်းထဲမှာဆရာခန့်နိုင်အားနည်းနေပြီးကျောင်းသားနဲ့ဆရာအချို့ကမမျှတသေးဘူးလို့ချင်းပြည်နယ်လူမှုရေးဝန်ကြီးဦးပေါင်လုံးမင်းထံက VOA ကိုပြောပါတယ
်။မိစားနဲ့ပေါ့နော်မိစားနဲ့ဒီလိုအရေးပေါ်ဖြစ်နေအောင်ဆန့်ကွက်ပြပါတယ်။ကျွန်တော်တို့ဇူလိုင်လဆိုတော့ကွန်ဖောင်တို့ဖြစ်ပြန်နိုင်တော့ပါပြီဒီတလားကတော့နည်းနည်းတော့မြင့်လာတာပေါ့ကျွန်တော်ဒီ3နှစ်သက်တမ်းတွေမှာဆရာခန့်နိုင်တာက1028ယောက်တခါဆန်းဒါပဲခန့်နိုင်သေးတယ်ဆရာကြောင့်ဆရာအချို့ကျောင်းသားအချို့ကတော့အချို့အရကောင်းပြီနဲ့တိတ်တော့လက်ရှိမှာအဆင်မပြေ
မူလာတန်းကျောင်းတွေမှာနေစားလာပြီးခန့်ထားမဲ့ဆရာအများစုက10တန်းအောင်9တန်းအောင်စသဖြင့်ရှိရလို့လူမှုရေးဝန်ကြီးဦးပေါင်လုံးမင်းထံကပြောပါတယ်အရင်တုန်းကလည်းဆရာအင်အားလုံလောက်မှုမရှိတဲ့အခါမျိုးမှာနေစားလာပြီးဆရာတွေခန့်ထားတာမျိုးရှိပေမဲ့သင်ကြားရဲ့ဘာသာရပ်မှာအားနည်းမှုမရှိအောင်သူတို့ကျွမ်းကျင်တဲ့ဘာသာရပ်ကိုသင်ခိုင်းတာမျိုးဒါမှမဟုတ်ရင်သင်ပေးမဲ့ဆရာတွေကိုလုံလောက်တဲ့လေ့ကျင့်သင်ကြားမှုတွေလုပ်ပေးသင့်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌစိုင်းခိုင်မျိုးထွန်းကပြောပါတယ်
ပထမတရားကျတဲ့သူဆရာတွေကမြန်မာနာနဲ့ကျောင်းကြီးအစုပတ်သက်တဲ့စင်ခါနဲ့ပြီးနေတာဒါနဲ့ဆရာတွေပါလာရတဲ့ပြုစုဖြစ်လာတယ်ဒါကတိုင်းတော့နော်နောက်တစ်ခုကတော့သင်္ကန်းဥမာ3လလားဘလောက်လားဆိုတာဒါပြီးတော့ပြီးပြင့်တယ်လို့ဆိုတော့မြန်မာနာနဲ့အဲ့လိုပြီးလိုက်မှလည်းကလေးတွေပြေးရောက်သင်ကြားလို့ရတယ်နောက်တစ်ခုအခုချိန်ဆိုရင်ဒါပြင်လို့ရတယ်ကျောင်းကြီး
အခု2019တပီလုံးတိုင်းတာနဲ့တက္ကသိုလ်ဝန်ထမ်းအောင်ချက်ရာဂိုင်နှုန်းက 37.44 ရှိပြီးဒါကမနှစ်ကတည်းက1ရာဂိုင်နှုန်းကျသွားတာပါ။ပြည်နယ်လိုက်ဆိုရင်မွန်ပြည်နယ်က 38.54 ရာဂိုင်နှုန်းနဲ့အောင်ချက်အများဆုံးနဲ့ချင်းပြည်နယ်က 19.59 နဲ့အနည်းဆုံးဖြစ်ပါတယ်။ချင်းပြည်နယ်ရဲ့အခြေခံကြောင်းတွေမှာအရေးအချင်းပြည့်ဝရဲ့ပညာရေးဝန်ထမ်းတွေလိုအပ်နေကြောင်းပလောဝမြို့ဒေသခံအကူအညီကော်မတီဥက္ကဋ္ဌဦးဝေတန်းကပြောပါတယ်
။ဆိုတော့အဲ့လိုမျိုးရှိကိုဆက်သွားနေလို့ကျွန်တော်ကိုရီးယားကိုအောင်ချက်ရာဂိုင်နှုန်းကျောင်းချင်းတွေမှာတော့ပို့တော့ဆိုးရနိုင်တယ်ကျွန်တော်တို့သုံးတယ်ရတယ်ဒါကြောင့်ရှင်းနိုင်မယ်ဆိုတော့ကျားကောင်းသမားကောင်းမကြောက်ကြောက်ကောင်းကျွမ်းကျင်တဲ့ဆရာတွေအန်တာပေးပြီးပြီပါ
အခုခံထားမဲ့လောအပ်ပေးကျောင်းဆရာတွေအနေနဲ့ဇူလိုင်လ၁ရက်နေ့မှာလုပ်ငန်းဝင်ဝင်ရမှာပါ2016-2019ပညာသင်နှစ်မှာလည်းပလောဝမြို့နယ်တဲကအခြေခံကျောင်းပေါင်း49ကျောင်းမှာနေသားလာပြီးဆရာ300ကျော်ခံထားခဲ့ပါတယ
်ကိုဇော်ထက်တင်ပြပို့သွားတာပါရှင်အခုတော့ရခိုင်ပြည်နယ်သတင်းပဲဆက်ရအောင်ပါတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အတွင်းရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့ဆက်နွယ်သူတွေအဖြစ်မတင်ငါသူတွေကိုဖမ်းဆီးစစ်ဆေးခြင်းတေဆုံမှုတွေရှိနေကြောင်းဒေသခံအကူအညီပေးရအဖွဲ့တွေကပြောပါရယ်မြောက်ဦးမြို့နယ်ကရွာသားတို့ဟာဆိုရင်လဲစစ်ဆေးနေခြင်းတေဆုံခဲ့တဲ့အတွက်ဒီကနေ့ပဲတကြိုခရရတယ်လို့တခြားဖမ်းဆီးခံရသူတွေထိခိုက်ဒဏ်ရာရရှိတာတွေလည်းရှိနေတယ်လို့လည်းဆိုပါရယ်အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါရယ
်ဟုတ်ကဲ့ပါရခိုင်လက်နက်ကိုင်ဖွဲ့ AA နဲ့ပတ်သက်တဲ့ဆိုတဲ့တန်တရားနဲ့ဖမ်းဆီးစစ်ဆေးခံရတဲ့သူတွေထဲကမြောက်ဦးမြို့နယ်ပေါတော်ပြင်းရွာသားတို့ကတော့တေဆုံးပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာပဲမြောက်ဦးတုတ်ကမှာတကျူခဲ့ကြောင်းမြတ်သောဆရာတော်ဥလန္ဒတာရကမိတ်ပါတယ်
ဟုတ်တယ်ဒီနေ့မင်းတို့ရယ်မနေ့ကခရီးနေဘွားနောက်မှာဟွာကြောက်တော့ရေးစခန်းကနေပြီးတော့ဖုန်းဆက်တယ်စစ်တပ်ကအလုပ်တွေလာပို့တယ်တဲ့ဒီအေးအေးမှတ်ပြီးတော့သူတို့စစ်ကြောရေးလုပ်လို့ဆုံးသွားတာဆိုပြီးတော့လာပို့တယ်တဲ့ဦးဇင်းတို့မနေ့ညနေကသူ့မိသားစုကယူချင်းတယ်ဆိုလို့တော့ပြီးတော့ယူကြတယ်မင်းကညနေကတော့တယ်အမလို့နေဝင်တော့တဲ့ခါဦးဇင်းတို့အလုပ်ကိုမပေးခဲ့တော့ဘူးအမလက်ခံကြောက်ကြရတယ်ပြီးရင်ဒီနေ့မနေ့ကပဲမြောက်ကသွားတည်ကြတယ်အမှုကမှုကြိုလိုက်ပြီ
ตำรวจตรีมาจังใจยี่พวกเปลี่ยวคุยยาดูผู้มุ่งโจมตีน้องการอ่อนที่สมุทรพิเศษนับตั้งแต่ปี1447ปีออกมาเลยกูนี่ยูทงเอาดอกเบี้ยบ่นะตู่ส่งบาร์ดเสียแบบมันนี่ก็ส่งงานอะไรสิเดียร์ยามาอีกช่วงนั้นเด็กเจ้าตัวเสียงปูเรศมาทำมาเลยส่งบาร์ดเสียแบบไอ้ที่เชื่อเนี่ยเราจะรู้ก็คือที่จะพัฒนามาเลยจะมีอย่างเนี่ยพายุอะไรต่างๆก็
ปีกระสุนลั่นเสียงในโรงงานยามาเสด็จกันเนี่ยเป้าตัวเปลี่ยนยาวกูซื้อเสกเสมาไอ้พวกเนี่ยเสียสัตว์สุบีไม่ติงกันมูเนี่ยยัวราชิอุกุพันธ์สิเกบีซื้อมูดีพิลูกในเส้นด้วยอะคุลูเตยสมูที่พิบวักเข้าว่าทางการยาดูเสียเอาเทกาเตยสมดูแต่เนี่ยเสตุนเนี่ยกูเนี่ยมิวทงฮะในเสตัญญาเจ้าสมาร์ทวาร์เรลูเจ้าตัวเสียงมาคุยเสียงในเส้นด้วยกูรันตุยมียาดูดูพิเดกูสวิงกับคุลูพิบวักเลยคุยยังไงมาเจ้าว่ากูไม่ชินแล้วนะ ตู้เข้ามาเนี่ยตอนนี้ชาวเรือหาคุยรูปีได้จนเราเยาว์เรือเชยจนเราปฏิบัติการเช้าที่ไรกันเรื่องงานมีเรื่องยังไงตู้คือเขาจะไปกี่กับคนเปลี่ยนที่ชุดเราเที่ยวมุ่งพิเศษเนี่ยปฏิบัติเราเจ้าตัวเยสกันก็เสด็จไปแค่เป็นแม่เลยพูนเล็กขันพิสูจน์ไม่ใช่แค่บ่าวสุนันเสียนี่กันเนี่ยนั่นเสียนี่ที่ยังไงแล้วในการอีพวกเนี่ยปฏิบัติสูบีปฏิบัติการมุ่งเนี่ยมีมาสิตากันเนี่ยพันธิดาราเสือชินีบีเสือชินีเจ้าลูเลยตั้มรบกับตระเนี่ยทุกอย่างท้า ဖမ်းဆီးခံရတဲ့သူတွေကိုစစ်ဆေးမှုတွေလှုပ်ဆောင်နေစဉ်တွင်နှိပ်စက်ညှဉ်းပန်းမှုတွေရှိခဲ့တယ်လို့ကာယကံရှင်မိသားစုဝင်တူကပြောပါတယ
်ဒီနေ့မှာသူများအတူဟုတ်တယ်ကိုရောက်လူကိုသူကခုရှင်ကိုလိုက်ကြနေတယ်ဒီချက်မှာရဲ့ရှင်တွေကိုစစ်ဆေးဖို့လေဒီကတော့တန်ရတယ်ဘယ်ဘွားနဲ့အကုန်လုံးအဲ့ဒီရှင်တွေပေါ်မှာသူကတက်တဲ့ဒီနောက်ရှင်တွေနဲ့တဲ့ရှင်ပြေလို့ရတဲ့သူကိုစစ်ပေးမယ်ဆိုပြီးတော့ဆရာတော်ကရှင်းပြတယ်လေ
မြန်မာစစ်တပ်ရဲ့ရခိုင်အေအဖွဲ့တို့စီရေးပဋိပက္ခတွင်အယက်သားတွေကိုမတင်ကမှုနဲ့ဖမ်းဆီးမှုပြစ်ကတ်မှုတွေဆက်လက်ဖြစ်ပွားနေတာပါအယက်သားတွေပေါ်ပြင်မထားတိုက်ခိုက်နေမှုဖမ်းဆီးနေမှုပေါ်မြတ်တဆောင်းဆရာတော်ကအခုလိုမိန့်ပါတယ
်ခုရင်းနဲ့အခုနေနေရတာကတော့မြန်မာနိုင်ငံမှာမြန်မာစစ်တပ်ကပြစ်ကတ်မှုတွေကိုလက်လက်ဆော့ကျူးလွန်ခွင့်ရတယ်သဘောလည်းတော့အတိုင်းပြင်ခံပုဂ္ဂိုလ်အပါဝင်ဘယ်ဖွင့်ကြီးအဲသူကမှလည်းစားစီးတာမျိုးထုတ်ပေါ်ပြောဆိုတာမျိုးမိတ္တရခံလာမျိုးဘူးမှမလုပ်ဘူးသူတို့ကလည်းကိုကလေးပူပေါ်ပြီးတော့ဖွေဝိုက်သွားနေရခြင်းပူပေါ်ပါဝင်နေတယ်လို့ခံစားရတယ်ဆိုတော့ဒီခိုင်ဆိုရင်ပတ်ပေမရရတဲ့လူတရားတဲ့လူဖမ်းအဲ့လိုမျိုးဖြစ်နေလို့မြင်တယ
်ဒီကရဧပြီလ10ရက်နေ့မှာမြောက်မြို့နယ်လက်ကကြေးရွာကလူ28ဦးကိုသတ်မတော်ကဖမ်းဆီးပြီးစစ်ကြောရေးလုပ်နေစဉ်လူ3ဦးသေဆုံးခဲ့တယ်လို့မေလ22ရက်နေ့ကလည်းကြောက်တော်မြို့နယ်မင်းသားတောင်ကျေးရွာကအသက်43နှစ်အရွယ်ဦးမောင်ကျော်လှိုင်ကလည်းစစ်စီရင်ရရှိတဲ့တန်ရာနဲ့ဆေးရုံမှာဆုံးသွားသွားခဲ့ပါတယ်။အရသားတွေပေါ်ပြင်မထားတိုက်ခိုက်နေတဲ့ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်နေတဲ့ပေါ်အေအဖွဲ့အနေနဲ့အရသားတွေနဲ့အသွေးယူရောနှောပြီးမြန်မာစစ်တပ်ကိုတိုက်ခိုက်နေတာကြောင့်ပြစ်ကတ်မှုတွေပြုလုပ်ရတယ်လို့သတ်မတော်ဘက်ကဖြေရှင်းချက်ပေးထားပါတယ်။လက်ရှိအေအလက်နက်ကိုင်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားစစ်ရေးတင်းမာနေမှုတွေအေအနဲ့ပတ်သက်တဲ့ဆိုတဲ့အတန်တရနဲ့စစ်တပ်ကဖမ်းဆီးခဲ့သူ90ကျော်ရှိနေပြီးပတ်တလောစစ်ဆင်းနေစဲ36ရောင်းအမှုဖွင့်ရေးယူထားတာ45ရောင်းနဲ့ပြည်သူချမ်းမတ်ခံရသူ3ရောင်းရှိနေတယ်ဆိုပြီးတပ်မတော်သတင်းမှပြန်ကြားရေးဖွဲ့ကဇွန်လ22ရက်နေ့သတင်းစာရှင်းလင်းပွဲမှာထုတ်ပြန်ထားပါတယ်ခင်ဗျာ
နိုင်ငံတင်ပြတော်တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်သောတာရှင်များရှင်ထိုင်းနိုင်ငံမှာတရားမဝင်ဝင်ရောက်လာသူတွေကိုအာဏာပိုင်တွေနှိမ်နှင်းနေရမှာမနေ့တုန်းကတော့မလေးရှားနိုင်ငံနဲ့နယ်စပ်အနီးတောအုပ်တစ်ခုထဲမှာမြန်မာနိုင်ငံသား20ကိုတွေ့ရှိပြီးတော့ထိန်းသိမ်းခဲ့ကြပါတယ်လူကုန်ကူးသူတွေအပါအဝင်တရားမဝင်နယ်စပ်ဖြတ်ကျော်ဝင်ရောက်လာသူတွေအဖြစ်ဖမ်းဆီးမိသူမြန်မာနိုင်ငံသားအရေအတွက်ဟာလဲတစ်နှစ်အတွင်းခံမှန်းကျေ9000လောက်ရှိနေကြောင်းလဲအလုတ်သမားရေးလှုပ်ရှားသူတွေကပြောပါတယ်အပြည့်စုံကတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံမှာလူကုန်ကူးမှုကာကွယ်တိုက်ထိုက်ရေးအတွက်ထိုင်းမလေးနယ်စပ်မှာတရားမဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေကိုရှာဖွေဖမ်းဆီးမှုတွေနယ်မြေရှင်းလင်းမှုတွေကိုလှုပ်ဆောင်နေတဲ့ကြားကပဲမြန်မာနိုင်ငံသားတွေကိုလူကုန်ကူးနေတဲ့ပွဲစားတွေကမလေးရှားနိုင်ငံကိုခိုးတည်ဖို့အတွက်ခေါ်ဆောင်လာခဲ့ကြတာပါထိုင်းမလေးနယ်စပ်စုံခလာခရိုင်ခိုက်ရိုင်မြို့လေရင်ကွင်းအနီးကတစ်တော်အတွင်းမှာအမိုးကာမရှိတလဘတ်ခင်းပြီးနေထိုင်နေကြတဲ့မြန်မာနိုင်ငံသား20ကိုခိုက်ရိုင်ရဲတပ်ဖွဲ့ကတာဝန်ရှိသူတွေကဖမ်းဆီးခဲ့တာဖြစ်ပါတယ်အမျိုးသား14ဦးအမျိုးသမီး6ဦးပါတဲ့မြန်မာနိုင်ငံသားအုပ်စုကိုလူမောင်ခိုသမားတွေကမြန်မာနိုင်ငံကနေထိုင်းမလေးနယ်စပ်ဟိုက်ရန်ကိုရောက်ဖို့အတွက်ဆယ်ရက်တာအချိန်ယူခေါ်လာခဲ့ကြတာဖြစ်ကြောင်းဟိုက်ရန်စခန်းမူနိုင်ကီတီချိုင်းကမြင်းမြန်းစင်မှာမြန်မာနိုင်ငံသားတွေကထွက်ဆိုကြပါတယ် ไฮยังสักครั้งหนึ่งนั่งกินที่ไทยงาโร่คู่พามีเดียร์ยามานั่งงานดาริกูขอลาเร่ลูกมองคู่เพื่อนดาริกูยืนอยู่ในบูด้วยเสร็จแล้วสิ่งมือเดียวสองตัวมาเช็ดเดือดสุบาร์เร่พามีเดียร์ยามานั่งงานดาริกูโร่ลูกของกูดูเรียต้ากับมาเชียวอ่ะอ่ะที่เป็นยาบีบียามานั่งงานกูเปลี่ยนปุ่มมาเช็ดจังกูเลยเปลี่ยนสุดตัวมาเร่ยามาเชียวลูกทำมาคุยกูเยี่ยเฮียยืนในตาวงเงี้ยอุบายกาโร่ยังสกันเลยสิ่งเงี้ย
ท่านดาวใบมาแต่เนี่ยเป็นพามีเดียร์ยามานั่งงานลาวีคนนั้นท่องเจ้าสีดาวีดูเลยเปลี่ยวอะไรคนนั้นท่องเจ้าเลยสุดาจันโอ้ดียามานั่งงานในวิโรตยามวังคู่วันอะไรบ้างคู่วันเนี่ยดีลู่ยี่หัวตัวปีนี้ในวิโรคัมเบอร์ชิบุคนนั้นท่องเจ้าดาวีสุดาหรอกแกคันนี้มันมีนาเรตัวนี้มันมีนาเรียกว่าดีจันโอ้มาเลเซียวันในวิโรวันคันนี้มาแล้วคือเชนี่มาคั่งลูกว่าโอ้ตัวใครจะยายติงเสียชาเรชิมาบุเอโล
ข้างกันที่ใดนัทเอาเสียกูเนี่ยจุลัยนาตีนี่กันเลยนัทเอาสักกูเนี่ยจอนาเสียเนี่ยที่แต่เนี่ยนี่บ้าตัวเองไทม์เลนเนี่ยจะมาพามีเดียามานั่งงานด้าอุยฮะคนนัทเอานี่บ้าสีดาบีเชจาวแล้วไก่เนี่ยเดียชาไทยอุสังตรายตาปีชารัสเซนเวกาเลยปีเกเรปากาทบพอบจะสุดาบาร์เลยและสีมารอมาเลเซียกูแต่ยามวันนี้เนี่ยเขาเห็นบุ
จ้าจ้าเนี่ยจ้าเจ้าลูกชิจ้าเดี๋ยวตัวเราก็ป้อนเนี่ยลูกเอ๋ยจ้าเรื่องกูรอถ้าอย่างนั้นไปเนี่ยก็จะได้พันสี่เยี่ยมยี่เจ้าเลยใช่ป่ะเลยเช่นแต่ตอนนี้กูเนี่ยประมาณหนึ่งวันฮะมาจากงานไปด้วยมาเป็นกงสุลมาใช่ป่ะเลย ที่ประมาณหนึ่งวันด้วยแต่ที่มาที่เด็กเรียนเช็ดเดียนี่เลยนั่งยืนเนี่ยจะจีนี่ยังกูจีบีแล้วแม่ดูดีอ่ะหนึ่งวันด้วยอยู่ในตัวเราสิ่งนี้เป็นลมยาขมันมีอะไรจะว่าได้เลยกองเป็นสูบเป็นแบบกูปูลีตาเลยขมันมีอะไรจะมีสิจะว่าได้เลยกูแล้วแม่เองงานจะได้หรือไม่สิจะมาสูนุ่ยไปเลยจะเอามาที่สิจะมาได้บ่าวสูนุ่ยจีเนี่ยส่วนใหญ่สุดยอดแม่ฟูนั่นแบบกูเองงานยามีปูทับบีบ่าแต่เมื่อบ่าวนั่นเองเลยกูสูนุ่ยจีน่ากูลุยดูเช่นย ွေးလို့ရပါတယ်။တင်တော်ရဲ့ဆွေးနွေးချက်တွေကိုစီစဉ်နေမှာထည့်သွင်းဖော်ပြပေးသွားမှာပါ။ VOA ဖုန်းနံပါတ်က0239932999လေး၊ email လိပ်စာက burmese@voanews.com နဲ့ Facebook ကတော့ VOA Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်အားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ VOA American အတိုင်းရဲ့ Daily Line အစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ Daily Line အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။အခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆရာအမအီရန်ကိုတိုက်မဲ့အစီအစဉ်သမ္မတဒေါ်နယ်ထရမ့်ကပြန်ရုပ်လိုက်ပြီးတဲ့နောက်အီရန်ကောင်ဆောင်ပိုင်းကိုတန်ခတ်အရေးယူမှုတွေထပ်ပြီးတော့ချမှတ်လိုက်ပါတယ်။နိုင်ငံခြားတင်းမာမှုတွေတိုးလာနေတာအဆုံးသတ်စေဖို့ကြိုတင်ကန့်သတ်ချက်မထားဘဲအီရန်နဲ့ဆက်ဆံညီနိုင်မယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ VOA အင်ဂျီရိုသတင်းထောက်ပတ်စတီဝီဒါကူဆာရာရဲ့သတင်းလွှာကိုကုကြွကြောသိန်းကအပြည့်ဆုံးတင်ပြထားပါတယ်။
အီရန်နျူကလ িয়ার ဗဟုစာချုပ်ကနေ2015ခုနှစ်မှာသမ္မတဆန်နှုတ်ထွက်လိုက်ပြီးတဲ့နောက်ချမှတ်ခဲ့တဲ့တန်ခတ်အရေးယူမှုတွေကြောင့်အီရန်စီးပွားရေးကအထိနာထားပြီးသားပါဒါ့အပြင်အခုထပ်ပြီးသမ္မတထရမ့်ကတန်ခတ်ရေးယူမှုတွေချမှတ်လိုက်တာကြောင့်ပိုအထိနာအောင်ပါပ
ါ Sanctions imposed through the executive order that I'm about to sign will deny the
ခုကျွန်တော်လက်မှတ်ရေးထိုးထုတ်ပြန်မယ်မေးရချမှတ်မယ်တန်ခတ်ရေးယူမှုတွေကအီရန်ရဲ့အုပ်ချုပ်သူ့ရဲ့ယုံသူ့ရဲ့နီးကပ်လူတွေနဲ့သူ့ရဲ့ယုံတွေအနေနဲ့ဘာသာငွေကြေးရေးမြင့်ထောက်ပံ့နေမရအောင်ပြည်ပင်တားဆီးမှာဖြစ်ပါလေ
အီရန်ထောက်လိုင်းရေးကသုံးနေတဲ့ကွန်ပျူတာတွေကိုအမေရိကန်ကစိုက်ဘာတိုက်ခိုက်မှုလုပ်ခဲ့တယ်ဆိုတဲ့သတင်းပြီးခဲ့တဲ့သတင်းဘက်ကမှထွက်ခဲ့ပြီးတဲ့နောက်တင်းလာနေမှာပဲသမ္မတထရမ့်ကတန်ခတ်ရေးယူမှုအသစ်တွေထပ်ချတာပါစိုက်ဘာတိုက်ခိုက်မှုဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့အီရန်နိုင်ငံသားရဲ့ဌာနပြောခွင့်ရဆေးရက်အဘက်စ်မူဆာဗီကပြောပြီးချမှတ်လိုက်တဲ့တန်ခတ်ရေးယူမှုအစ်စ်တွေကိုလည်းပယ်ချပါတယ်
။ Is there any sanction left for America?
တန်ခတ်ရေးယူမှုလုပ်ရတဲ့40လုံးလုံးမဖြစ်ဘူး။အမေရိကန်ကကျွန်တော်တို့ပုံမှန်ချမှတ်ပူသေးတဲ့တန်ခတ်ရေးယူမှုများရှိသေးလို့လားဗျာ။ဒီလိုရွက်ကနေသူတို့ဘာကျုံးမြတ်ရခဲ့တာများရှိခဲ့ပါသလဲ
။အီရန်ဆိုရရဲ့ရန်လိုတဲ့လုပ်ရက်နဲ့ပတ်သက်ပြီးအီရန်ရဲ့အမြင့်ဆုံးခေါင်းဆောင်အယာတိုလာခါမေနီကိုပြစ်တင်ပြောဆိုပြီးတော့သူ့ကိုပစ်မှတ်ထားပြီးအမေရိကန်ကတန်ခတ်ရေးယူတာပါ။ဒါပေမဲ့အမေရိကန်စီရင်ပိုင်ခွင့်အောက်ကဗန်နာငွေကြေးပိုင်းနီးလန်းတွေကိုခါမေနီကအသုံးပြုပွဲမရှိတာကြောင့်တန်ခတ်အရေးယူလာရဲ့ထိရောက်မှုအပေါ်လေလာသူတချို့ကမေးခွန်းထုတ်ပါတယ်။ဒီအပေါ် ဘဏ္ဍာရေးဝန်ကြီးစတီဗ်မနူချင်ကတုံ့ပြန်ခြေပါပါတယ
် For the people who say these are just symbolic, that's not the case at all. We've literally locked up tens and tens
ဒါကဟန်ပြတ်တက်ပဲလို့ပြောကြသူတွေကိုကျွန်တော်ပြောချင်တာကအဲ့ဒီလိုလုံးဝမဟုတ်ဘူးဆိုတာပါဒေါ်လာဘီလျံပေါင်းများစွာကိုကျွန်တော်တို့ထိန်းထားပြီးပါပြီအခုတန်ခအရေးယူမှုတွေကငွေတွေတင်ထားတဲ့နောက်ထပ်နေရာတွေကိုဥတီချမှတ်တာပါဒါကြောင့်တိတ်ကိုထိရောက်ပါတယ
်သူဆိုအပြင်ဘယ်တော့မှမဆုံးတဲ့စစ်ပွဲတွေကိုရပ်ပစ်မယ်လို့ပြောထားတယ်သမ္မတထရမ်ကအမေရိကန်ဒရုန်းယာဉ်ကိုအီရန်ကပစ်ချတာကြောင့်လက်တုံပြန်တိုက်ခိုက်မဲ့အစီအစဉ်ကိုပြီးခဲ့တဲ့သတင်းပတ်ကပြန်ရုပ်ခဲ့ပါတယ်
We would love to be able to negotiate a deal if they want to if they don't want to
သူတို့ကတော့စစ်စစ်ညီနိုင်ချင်ရင်ကျွန်တော်ဘက်ကလည်းတိတ်လို့ချင်ပါတယ်သူတို့မလို့ချင်ဘူးဆိုလဲကိစ္စမရှိပါဘူး
ဒီတော့တွင်ပါပဲအီရန်ကိုရင်ဆိုင်တာမှမဟာမိတ်ဖွဲ့ဖို့အတွက်ဆော်ဒီအာရေဗျားနဲ့ UAE အပါအဝင်ဒေတာတွင်းကမဟာမိတ်တွေနဲ့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုတွေ့ဆုံဆွေးနွေးနေပါတယ်အခြေအနေပိုတင်းမာလာနေတာအဆုံးသတ်ဖို့ကြိုတင်ကန့်သတ်ချက်မှထားပဲအီရန်နဲ့ဆက်စပ်ညှိနှိုင်းမယ်လို့ဝန်ကြီးပွန်ပေယိုကပြောထားပါတယ်အီရန်ဘက်ကတော့တန်ခတ်ရည်ရွယ်မှုတွေချမှတ်ထားတဲ့ဒီကိစ္စထဲမှာဆက်စပ်ညှိနှိုင်းဖို့မဖြစ်နိုင်ဘူးဆိုပြီးပယ်ချထားပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုစမတ်ဖုန်းတွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကိုဒေါင်းလုဒ်လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီးဒေါင်းလုဒ်လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာဒေါင်းလုဒ်လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်တသရှင်များရှင် VOA ကထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုအခုထုတ်လွှင့်ချိန်နေတဲ့ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နိုင်မှာ Intel Set 17နဲ့ Mia Set 3တို့ကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်။ဒါရင်မကတိုက်ရိုက်ထုတ်လွှင့်ချိန်တဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်သလို VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းနားဆင်နိုင်ကြပါရဲ့ရှင်။ခုတော့ကြာနေသေးတဲ့အချိန်တွင်တရင်အချင်းချုပ်ကမှအသံစင်ကပြောပြပေးပါအောင်။
အီရန်ဘာသာရေးခေါင်းဆောင်နဲ့တခြားထိပ်တန်းတာဝန်ရှိသူတွေကိုပြစ်မှတ်ထားပြီးတော့ချမှတ်လိုက်တဲ့အမေရိကန်သမ္မတထရမ့်အစိုးရရဲ့တံခါးပိတ်ဆို့မှုတွေကိုအီရန်ကအင်္ဂါနေ့မှာပြင်ထန်ဝေဖန်လိုက်ပါတယ်။သမ္မတထရမ့်ရဲ့လုပ်ရဟာအီရန်နဲ့အမေရိကန်ကြားတန်တမာရေးအပီးတိုင်ပိတ်ပင်လိုက်ပြီးဆိုတဲ့သဘောဆောင်နေဆိုပြီးတော့အီရန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရကအီရန်အစိုးရရုံးမြစ်သားကတဆင့်ပြောဆိုလိုက်ပါတယ်။ဂျော်ဂျီယာနိုင်ငံမှာပြည်ပြပြောင်းလဲမှုတွေလှုပ်ရည်အချိန်စောပြီးတော့ကျင်းပတဲ့ရွေးကောက်ပွဲတွေပြုလုပ်ရင်းနဲ့ဂျော်ဂျီယာပြည်ထောင်စုဝန်ကြီးရာဒုကနေနှုတ်ထွက်ရေးဂျော်ဂျီယာဆွေးရကိုဆက်လက်ပြီးတော့ဖိအားပေးမယ်အကြောင်းဂျော်ဂျီယာနိုင်ငံမြို့တော်မှာဆန္ဒပြသူတွေကတောင်းဆိုနေကြပါတယ်ဆန္ဒပြပွဲစခဲ့တာ9ရက်ကြာပြီဖြစ်တဲ့တင်းမာနေတုန်းကတော့ဂျော်ဂျီယာမြို့တော်တီဘလီစီမှာဆန္ဒပြသူတွေကနိုင်ငံတော်အလံတွေဝှေ့ယမ်းပြီးတော့ခရီးပြီးမှုတ်ခဲ့ကြပါတယ်ဂျော်ဂျီယာကိုအုပ်ချုပ်နေတဲ့ Georgian Dream Party ကနိုင်ငံရေးပြည်ပြပြောင်းလဲမှုကြီးလှုပ်ဆောင်မယ်လို့တင်းမာနေတုန်းကကြေညာခဲ့ပေမဲ့ဆန္ဒပြသူရဲ့တောင်းဆိုချက်တွေကိုမဖြစ်စည်းနိုင်တဲ့အတွက်ဆန္ဒပြသူတွေပုံဝင်မကြဖြစ်နေခဲ့ရပါလိမ့်။ရခိုင်နဲ့ချင်းပြည်နယ်ပြည်ပခါတွေဖြစ်နေတဲ့နေရာတွေမှာမိုဘိုင်းဖုန်းအင်တာနက်သုံးခွင့်ကိုမြန်မာအစိုးရကဖျက်တောက်လိုက်တာဟာဒေတာတွင်သတင်းတွေကိုအမှောင်ချလိုက်တာဖြစ်တဲ့ဆိုပြီးတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်အထူးကူစလေရဟင်းလီကတင်းလာနေတဲ့ကောင်ဝေဖန်ပြောဆိုလိုက်ပါလိမ့်။မြို့နယ်ကိုကူမှာမိုဘိုင်းဖုန်းအင်တာနက်ကွင်းရဲ့သုံးခွင့်ကိုမြန်မာအစိုးရကဖျက်တောက်ထားတာပါ။ဒီလိုဖျက်တောက်တဲ့အတွက်ပြည်ပခါတွေဖြစ်နေတဲ့ရခိုင်နဲ့ချင်းပြည်နယ်တွေကလူခွင့်ရေးနဲ့လူသားချင်းစာနာမှုဆိုင်ရာစောင့်ကြည့်စစ်ဆေးမှုတွေပေါ်မှာပြင်းပြင်းထန်ထန်ကြေရိုက်မှုတွေရှိနေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်အထူးကူစတဲ့ရဟင်းတွေကတတိပီပြောဆိုခဲ့ပါတယ်။မြန်မာဆွေရနဲ့တက်မတော်ဘက်ကရောအေရခိုင်တက်ခွေတွေကရောရဲသားတွေကိုအချိန်တိုင်းအပြည့်အဝကာကွယ်ပေးဖို့နဲ့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေကိုလိုက်နာဖို့ကလေးရဟင်းတွေကတိုက်တွန်းခဲ့ပါတယ်
။တရင်အချင်းချုပ်ကိုမိုက်တန်စင်ကြီးညာပေးခဲ့တာပါ။ဒီညာလေးအတွက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်းဖြစ်ပြီးစံဖန်အင်ဂျင်နီယာကတော့ Wagner Roberts ဖြစ်ပါတယ်။ VOA American အသံညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီ9:00လိုင်းဒိုမီတာ25 kHz 15653ည၊လိုင်းဒိုမီတာ32 kHz 11883ည၊လိုင်းဒိုမီတာ58 kHz 9339နဲ့လိုင်းဒိုမီတာ190 kHz 15905တို့ကနေထုတ်လည်ပေးသွားအောင်ပါပါ။ပသရှင်များနဲ့တကွမြန်မာပြည်သူစီတာအပေါင်းချမ်းမွှေးလန်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။Thank you.
This program has come to you from the Voice of America, Washington. From Washington.